အခုလိုဒီစစ်ပေးတဲ့ရခိုင်ပြည်နယ်မှာဆက်သွေးပြတ်တောက်နေတာကိုပြောပြခဲ့ပြီးမှအခုတော့တနင်္သာရီဒေသကဒုက္ခသည်တွေစစ်တမ်းကြောင့်နေရပြန်ဖို့အခက်ကြုံနေရတာပါ။တနင်္သာရီမြို့နယ်မှာရှိတဲ့ကျေးရွာတချို့ကစစ်ရှောင်သူတွေဟာသူတို့နေရမှာအခုချိန်ထိထိတွေ့တိုက်ပွဲနဲ့လက်နက်ကြီးတံအပါဝင်စစ်ကြောင်းထိုးခံရတဲ့အခြေအနေတွေကြောင့်မပြန်နိုင်ဖြစ်နေပါတဲ့နှစ်နဲ့ချီစစ်ရှောင်နေရသူတွေအတွက်စားရေးတောင်ရေးကိုအဓိကဥစားပေးပြီးဆောင်ရွက်နေတယ်လို့ကုညီလေသူတွေကပြောပါတယ်ဒီအကြောင်းရှန်ကောင်ကပေးပို့ထားတာကိုမခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
မြမပြည်အောက်ပိုင်းတနင်္သာရီတိုင်းတွေကမြို့နယ်တချို့မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဆက်ပြီးရှိနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်ဒေသခံတွေမှာလည်းနေရက်တွေကိုစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတာပါစစ်ရှောင်နေကြတဲ့တွေဟာအခက်အခဲတွေကြုံနေရပေမဲ့သူတို့ရဲ့နေရက်မှာတိုက်ပွဲတွေနဲ့လက်နက်ကြီးကြားရောက်တာတွေဆက်ပြီးရှိနေသေးလို့အင်ကိုမပြန်ရဲကြသေးဘူးလို့သူတို့ကိုကူညီပေးနေတဲ့တွဲလဲညီညီစစ်ဆောင်ကူညီအဖွဲ့ဝင်တူကပြောပါတယ
်ဒီလော်ထရီမှာတော့စစ်ဆောင်အလို့ဆိုကျွန်တော်6ရောင်းကျော်လောက်ပေါ့နော်ရေခောက်ဝေးနေပါခင်ဗျာဟုတ်ကဲ့6ရောင်း7ရောင်း8ရောင်း6ရောင်းသူတို့ရောတော့သူတို့တော့ပြတ်ဝေးလို့မရသေးဘူးခင်ဗျာအဲစစ်ဆောင်နေတဲ့အနေထားပေါ့နော်အခုသူတို့ကတော့အဲခုလုံးလုံးစငြိမ်နေတော့ရောဝေးပြီးတော့နဲ့အဲသူတို့ကလှုပ်ရှားစီကြကိုမင်းအပေါင်းကကိုပညာပေါင်းကတော့ကြည့်ရတော့ပါလို့အဲအဲ့လိုတော့စီနေခင်ဗျာ
စစ်ဆောင်နေသူတွေကိုလက်နက်ကြီးနဲ့လေကြောင်းရံကာကွယ်ရေးအသိပညာပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်တနင်္သာရီမြို့ထဲမှာရွာပေါင်း၈ရွာကစစ်ဆောင်နေရသူ6000ဝန်းကျင်လောက်ရှိပါတယ
်တိရွာနဲ့တိရွာနဲ့တော့မတူဘူးခင်ဗျာလက်သေးအစီနဲ့အနောက်ဆိုးတွေတော့ညက်နေရှိပြီပေါ့နော်ဘယ်တော့မော်ရက်ဖို့ဆိုတော့6လောက်တနေတာပေါ့ရှိပြီအဲသမုတ်ချိုးဆိုလဲတနေတာရှိပြီပေါ့နော်ဒီဖြူကတော့လော်ပိုက်ပဲလေးရှိသေးတယ်ဟုတ်ကဲ့ခင်ဗျာအဲစောင်းနိုင်ရဲ့ခေါကိုပဲကျွန်တော်တို့အဓိကဥစားပေးပြီးတော့လုပ်ပြီးတော့ပို့ရဆိုတော့အရေးကြီးနေပါနော်အဲ့တော့ပဲပြောချင်ခင်ဗျာ
ဒီနေ့သားကြီးမြို့နယ်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကမကြာခဏဆိုသလိုရှိနေတာဖြစ်ပြီးစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးလူနေအိမ်တွေပေါ်ကိုကျရောက်ပောက်ကွဲလို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်အထိစစ်ဆောင်ထွက်ပြေးနေကြတဲ့သူတွေလည်းရှိနေတယ်လို့သိရပါတယ်အချိန်ကြာလာတာနဲ့အမျှသူတို့အထက်စားနပ်ရိက္ခာအခက်အခဲကလည်းရှိနေပါတယ်စစ်ဆောင်နေရတဲ့အခြေအနေမှာအဓိကစီးပွားရေးဖြစ်တဲ့ဥယျာဉ်ချက်လုပ်ငန်းတွေလည်းလုံခြုံဖို့ခက်ခဲတာကြောင့်ကူညီပေးနေတဲ့အဖွဲ့အစည်းတွေရဲ့ထောက်ပံ့မှုကိုပဲအဓိကအားပြုပြီးစားတောက်နေထိုင်နေကြပါရဲ့ရှင်